to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2020ပြည်နှစ်အေပြီလ14ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါပြီ။နှစ်သက်ကူအခါသမယမှာသောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။အခုရင်းဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်။ကျမသင်္ကီထိုက်ပါ။မြန်မာနိုင်ငံမှာတနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့အစောပိုင်းထုတ်ပြန်ချက်တွေအရကိုဗစ် -19 ကူးစက်ခံအတီးပြုလူနာအသစ်22ဦးထဲမှာနိုင်ငံကျော်တေးသန့်ရှင်မျိုးကြီးလည်းပါဝင်ပါတယ်။ရန်ကုန်တိုင်းဗဟန်းမြို့နယ်ပလဲကွန်တိုမှာနေတဲ့ဂီတပညာရှင်မျိုးကြီးမှာကိုဗစ် -19 ကူးစက်ခံထားရကြောင်းဗဟန်းမြို့နယ်ပြည်သူ့လွတ်တော်အမှဦးထွန်းမြင့်ကအတီးပြုထားတာပါ။ဂီတပညာရှင်မျိုးကြီးနေထိုင်တဲ့ဗဟန်းမြို့နယ်ကပလဲကွန်တိုဘီကိုလည်းအင်္ဂါနေ့မနေ့အစောပိုင်းမှာအဝင်အထွက်ပိတ်ပင်ကန့်သတ်ထားပါတယ်။အင်္ဂါနေ့မနေ့ခင်းအစောပိုင်းထုတ်ပြန်ချက်တည်းအရမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံအတီးပြုလူနာအသစ်22ယောက်တွေ့ရှိခဲ့ရပြီးစုစုပေါင်း62ဦးထိရောက်ရှိသွားပြီဖြစ်ပါတယ်။ကိုဗစ် -19 ကူးစက်ခံလူနာ62ဦးထဲမှာအခုအချိန်ထိသေဆုံးသူ4ဦးရှိပြီးပြန်လည်ကျန်းမာလာသူက2ဦးပဲရှိနေပါတယ်။ကိုဗစ် -19 သေဆုံးမှုနှုန်းကများနေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းတနင်္လာနေ့မှာအသိအမှတ်ပြုပြောပါတယ
်။ဆရာလေးကကမန်းခဲ့တဲ့အတိုင်ပဲဒီအပတ်တွင်းနဲ့နောက်ပတ်တွင်းမှာဆိုလို့ရှိရင်ရဲ့ယောဂပြန်ပေါ်မှုဘယ်လောက်ရှိလဲဆိုတာပေါ်လာမှာပေါ့။ဒီနေ့အစလို့ရှိရင်41ယောက်ဒီမနေ့ဆိုရင်41ယောက်အချီရောက်သွားပြီပေါ့41ယောက်ထဲမှာဆိုလို့ရှိရင်4ယောက်ကကွယ်လို့နေဆိုင်ရောက်ပါတယ်ဆိုတော့ပြောရမယ်ဆိုရင်ရခိုင်နှုန်းနည်းနည်းမြင့်တယ်လို့ပြောရမှာပဲဒါတော့အဖြစ်ကိုအဖြစ်တိုင်းကိုရင်ဆိုင်ရနိုင
်နောက်ပိုင်းကူးစက်ခံလူနာအသစ်တွေထဲမှာအသက်23နှစ်ကနေ54နှစ်ကြာလူလတ်ပိုင်းတွေဖြစ်ပြီးအသက်9နှစ်အရွယ်မိန်းကလေးငယ်တူလည်းကူးစက်ခံထားရပါတယ်အသည့်ထက်တွေသူတွေကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနိုင်ငံရခြားသွားလာခဲ့တဲ့ရာဇဝင်မရှိကြောင်းလဲအစိုးရထုတ်ပြန်ချက်ကဖော်ပြပါဗျ။အသည့်တွေ့ရှိသူ22ဦးတည်းက20ကရန်ကုန်ကဖြစ်ပြီး2ဦးကတော့မကွေးကဖြစ်ပါတယ်။ဒါဟာဆိုရင်မကွေးတိုင်းအတွက်ပထမဆုံးဗိုင်းရပ်စ်ကူးစက်ခံအတီးပြုလူနာလည်းဖြစ်ပါတယ်။လက်ရှိအနေအထားအရတော့ရန်ကုန်တိုင်းကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဒေသတစ်ခုဖြစ်နေပါတယ်ရှင်။အများပြည်သူကြားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန်တီအမ်ဖြစ်စေပဲပြည်သူတွေကိုလုပ်ငန်းခွင်ပြန်ဝင်ရေးခွင့်ပြုရမယ်ပုံစံနဲ့အချိန်ကိုကမ္ဘာတစ်လွှာအစိုးရတွေကြားချိန်ဆနေကြပါတယ်။စပိန်နိုင်ငံမှာတနင်္လာနေ့ကကန့်သတ်တမ်းမြှင့်ချက်တချို့ဖြေလျှော့ပေးခဲ့သလိုပဲတောင်ကိုရီးယားနိုင်ငံမှာလည်းအိမ်မှာပဲနေဖို့ညွှန်ကြားချက်လျှော့ချပေးနိုင်ရေးဆွေးနွေးနေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စပိန်မှာကုန်ထုတ်လုပ်ရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်သားတွေအလုပ်ပြန်ဆင်းဖို့တနင်္လာနေ့ကခွင့်ပြုပါတယ်။အီတလီနိုင်ငံတွင်ဗိုင်းရပ်စ်ဒဏ်အဆိုးဆုံးခံခဲ့ရတဲ့နိုင်ငံမြောက်ပိုင်းကဗနက်တိုမှာတော့အင်္ဂါနေ့ကဆက်လို့လူတွေအိမ်ပြန်ထွက်ခွင့်ပြုဖို့နောက်လေဟာပြင်ဈေးတွေပြန်ဖွင့်ဖို့အာဏာပိုင်တို့ကစီစဉ်နေကြပါတယ်။ဒါပေမဲ့အိမ်ပြန်ထွက်မဲ့သူတွေကတော့နှာခေါင်းစီး mask ဝတ်ကြရမယ်ဆိုတဲ့စီမင်းသစ်ကိုလည်းချမှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားရေးပုံမှန်ပြန်လည်လဲပတ်မလားဆိုတာကိုမကြခင်ဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကဘေးရောဂါကြီးရဲ့အဆိုးဆုံးအခြေအနေကနေမကြခင်ကာလအတွင်းကျော်လွှားနိုင်မယ်လို့ကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေကလည်းအကောင်းမြင်မျှော်လင့်ပြောဆိုထားကြတာပါ။နိုင်ငံတော်ကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်နေတာကြောင့်အမေရိကန်ပြည်နယ်90တဲက42ခုမှာပြည်သူတွေအိမ်မှာပဲနေကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေကညွှန်ကြားထားတာပါ။အခုအေဗီလာကုံအထိအမေရိကန်ပြည်သူတွေကြားအကွာအဝေးတစ်ခုချပြီးနေဖို့သမ္မတကပြောဆိုထားပြီးလာမဲ့မေလတရက်နေ့အရောက်မှာနိုင်ငံကိုအပြည့်အဝပုံမှန်ပြန်လဲပတ်မလားဒါမှမဟုတ်တစ်စိတ်တစ်ပိုင်းပြန်ပြီးလဲပတ်မလားဆိုတာကိုသမ္မတကသုံးသပ်နေတာဖြစ်ပါတယ်အမေရိကန်ရေတပ်ရဲ့ USS Theodore Roosevelt လေယာဉ်တင်သင်္ဘောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူသင်္ဘောသားတဦးတနင်္လာနေ့ကသေဆုံးခဲ့ရပြီးဒါဟာဆိုရင်အမေရိကန်စစ်တပ်တပ်ဖွဲ့ဝင်တဦးကိုဗစ် -19 ကြောင့်ပထမဆုံးသေဆုံးရမှုဖြစ်ပါတယ် တင်မောသား9000နီးပါးရှိတဲ့အထက်ကတနင်္လာနေ့စည်ရင်အရ985ဦးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာဖြစ်ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနေ့ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ပုံမှန်အားဖြင့်အခုအချိန်ကာလဟာတကြံအခါသမယဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်မြန်မာနိုင်ငံရဲ့တကြံပွဲတော်အစီအကားဆုံးမန္တလေးရန်ကုန်နဲ့အခြားမြို့ကြီးတွေမှာတကြံပွဲတော်မကျင်းပနိုင်ဘဲတကြံကာလနဲ့မတူလောက်အောင်ခြောက်ကန့်နေပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရှိန်မြင့်မားလာတာကြောင့်အခုလိုကာယရောဂါကြုံနေရတဲ့တကြံကာလမှာတိုင်းသူပြည်သားတွေဘေးကင်းလုံခြုံစွာနေထိုင်ကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကနှစ်သစ်ဆူတောင်းတဲ့အတူမြစ်တာရက်ခံတိုက်တွန်းလိုက်ပါတယ်
Of courseThe United States, Myanmar, and the rest of the world are facing the enormous challenge of the coronavirus pandemic. So please, stay safe.
American အပါဝင်မြန်မာနိုင်ငံမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါဆိုးကိုစိန်ခေါ်မှုတရအနေနဲ့ရင်ဆိုင်နေရတာကြောင့်ကျေးဇူးပြုပြီးဘေးကင်းလုံခြုံစွာဂရုတစိုက်နေကြဖို့ American သံမကြီး Scott Marcia နဲ့ဇနီးဖြစ်သူတို့ကရန်ကုန် American သံယုံ Facebook စာမျက်နှာကတဆင့်ဗီဒီယိုသတင်းစကားပြောကြားသွားတာဖြစ်ပါတယ်ဒီနေ့တကြံကာလရန်ကုန်မြို့မှာလည်းအိမ်ပြင်ထွက်သူအလွန်နှဲပြီးပြည်သူတွေအိမ်မှာပဲနေရင်တကြံကာလကိုကိုနီးကိုဟန်နဲ့ဖြတ်တန်းနေကြပါတယ်မြန်မာအစိုးရကတော့တကြံကာလအတွင်းမန္တဆောက်လုပ်ခြင်းမပြုဖို့နဲ့တကြံပွဲလုပ်တာရှောင်ကြဖို့လူစုလူဝေးမလုပ်ကြဖို့အစိုးပိုင်းမှာတွေကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူတနည်းခြားတိုးလာနေပြီးအခုဆိုရင်အနည်းဆုံး62ယောက်ရှိလာတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတဲ့အင်ဒိုနီးရှားနိုင်ငံမှာယောဂပိုထိန်းချုပ်နိုင်ဖို့အတွက်လူတွေမလိုအပ်ဘဲအိမ်ပြင်ထွက်သွားလာတာတွေမလုပ်ကြဘို့အာဏာပိုင်တွေကသတိပေးထားတဲ့တစ်ချိန်တည်းမှာပဲအပြင်ထွက်သွားလာသူတွေကိုတော့တရဲတစီတွေလိုဝတ်ဆင်ချောက်လှန့်ပြီးဟန်တားသူတွေလည်းရှိလာပါတယ်အလဲပိုင်းဂျာဗာပြည်နယ်ကခဖူးရွာမှာအိမ်ပြင်ထွက်လာတဲ့ဒေသခံတွေကိုစေတနာဝန်ထမ်းလူငယ်တွေကတရဲလိုကိုပြီးချောက်လှန့်တာပါအင်ဒိုနီးရှားနဲ့မလေးရှားဒဏ္ဍာရီတွေကကြောက်စရာပိုကွန်တရဲလိုဝုတ်ပြီးအိမ်ပြင်ထွက်နေသူတွေကိုလိုက်ချောက်ဖို့ဒေသခံရဲတပ်ဖွဲ့နဲ့ပူးပေါင်းလုပ်ခဲ့တာလို့စေတနာဝန်ထမ်းလူငယ်အဖွဲ့ခေါင်းဆောင်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4500ကျော်ရှိပြီးသေဆုံးသူ400လောက်ရှိလာပါတယ်။ဒါမဲ့မေလအထိယောဂပိုးကူးစက်သူ300000လောက်အထိတိုးလာနိုင်ပြီးသေဆုံးသူ340000အထိရှိလာနိုင်တဲ့အကြောင်းအင်ဒိုနီးရှားတပ်ကသူတည်တည်တွေကသတိပေးထားပါတယ်ခင်ဗျာ။အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တဘုံနေကြအကျဉ်းသားအပြန်လဲလဲလှယ်ရေးကိစ္စဟာ18နှစ်ကြာလာပြီဖြစ်တဲ့အာဖဂန်ပြည်တွင်းစစ်ရဆဲပြီးငြင်းငြင်းရေးအောင်မြင်စေဖို့အတွက်အရေးကြီးတဲ့ခြေလှမ်းအဖြစ်အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေးခါလီဇက်ကကြိုဆိုလိုက်ပါတယ်အမေရိကန်တာလီဘန်သဘောတူစာချုပ်ပါအချက်တွေကိုပြည့်မီအောင်တတ်နိုင်သမျှအမြန်ဆုံးနှစ်ဖက်စလုံးကအရှိန်မြင့်လှုပ်ဆောင်ကြစေလိုကြောင်းခါလီဇက်ကသူ့ Twitter မှာ April 13ရက်နေ့ကရေးသားတိုက်တွန်းလိုက်ပါတယ်အထူးသဖြင့်အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့ကာလမှာအစုအပြုံလိုက်ထိန်းသိမ်းထားတဲ့အကျဉ်းသားတွေလဲလှယ်ရေးဟာပိုပြီးအရေးကြီးကြောင်သူကထပ်လောင်းပြောပါတယ်ခါတာဟာဒေသမှာရှိတဲ့အာဖဂန်အကျဉ်းသား20ကိုတာလီဘန်တို့ဘက်က AB 12ရက်နေ့မှာပြန်လွှတ်ပေးလိုက်တယ်လို့ ICRC အဖွဲ့ကပြောပါတယ်အာဖဂန်ဆိုရကတာလီဘန်အကျဉ်းသားတရာကိုပြန်လွှတ်ပေးလိုက်အပြီးတာလီဘန်တို့ဘက်ကအခုလိုပြန်လွှတ်လိုက်တာပါအာဖဂန်ဘက်ကလွှတ်ပေးလိုက်တဲ့တာလီဘန်အကျဉ်းသား300ရှိနေပါပြီခင်ဗျာအမေရိကန်ပြည်ထောင်စုအရှိတောင်ပိုင်းပြည်နယ်တွေကိုတနင်္ဂနွေနေ့တနင်္လာနေ့တွေမှာပြင်းထန်တဲ့မုန်တိုင်းဝင်ရောက်တိုက်ခတ်တဲ့အတွက်သေဆုံးသူ18ဦးထိရှိလာပါတယ်။ Texas, Louisiana, Mississippi, Georgia, Tennessee ပြည်နယ်တွေမှာမိုးအကြီးကျယ်ရွာပြီးလေပြင်းတိုက်ခတ်မှုတွေနဲ့လေဆင်နှာမောင်း34ချိန်ဝင်ရောက်သွားတဲ့အတွက်ကြောင့်လူနေအိမ်ယာနဲ့ချီပျက်စီးပြီးလူဦးရေ 8,600 ထက်မနည်းလျှက်စစ်မီမရဘဲဖြစ်ခဲ့ရပါတယ်။ထိခိုက်ဒဏ်ရာရသူအများအပြားစီးရင်တင်ရပြီး Tennessee ပြည်နယ်ကချက်တန်တို့ကမြို့ကတော့မုန်တိုင်းတန်အဆိုးရွားဆုံးခံခဲ့ရပါတယ်။လက်ရှိပြည်နယ်ပေါင်း10ခုမှာမိုးကြီးလေပြင်းကျရောက်ပြီးရေကြီးရေလျှံတာတွေကြုံရနိုင်ကြောင်းနဲ့လေဆင်နှောင်းသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့် 12 ဦးသေဆုံးခဲ့ရတဲ့ Mississippi ပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှူး Reeves က Easter ပွဲတော်ကာလကိုဘယ်သူမှဒီလိုမဖြတ်သန်းကျင်ပါဘူးလို့ပြောပါတယ်။ ပြည်သူတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကာကွယ်ပေးနိုင်ဖို့ရှိတဲ့အရင်းမြစ်တွေအားလုံးသုံးဆွဲဆောင်ရွက်နေကြောင်းနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေ24နိုင်လုံးလုံးတာဝန်ယူအလွတ်လွတ်နေကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။ Atlantic ကမ်းရိုးတန်းဒေသမှာပြင်းထန်တဲ့လေဆင်နှာမောင်းနဲ့အတူလေပြင်းမုန်တိုင်းတိုက်ခတ်မှုတွေရေကြီးရေလျှံတာတွေကြုံရနိုင်သေးတဲ့အကြောင်းအမေရိကန်မိုးလေဝသဌာနကသတိပေးထားပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ခင်းပိုင်း VOA ရဲ့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ကမ္ဘာနှက် COVID-19 ဗိုင်းရပ်ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့တောလာမှုကတ်တနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့အနောက်ဘက်တကပောက်ဖြစ်တဲ့ရခိုင်ပြည်နယ်မောင်သောခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုလက်မခံတော့တဲ့အကြောင်းတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်သောခရိုင်မှာတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကနေတစ်ဆင့်နေရပြန်လာသူတွေကိုအစိုးရကနေလက်ခံချင်းမရှိတော့ဘူးလို့ရခိုင်ပြည်နယ်အစိုးရဖွဲ့စီပင်တာယာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
။ကျေဝင်းကတော့လက်မခံဘူးလေ။ကျေဝင်းလက်ခံလို့မရှိဘူး။ဒါလို့ကျန်ပြီးတော့ကိုဝင်တဲ့သူတွေကိုလည်းတိရဲတော့တက္ကသိုလ်ကဝယ်ဖို့ကအဲ့မှစတိရေးဆိုပြီးတော့ဟောတော့ခင်ကလုပ်နေကြတာပဲ
။တိရင်ကရခိုင်ပြည်နယ်ထက်ကနေထွက်ပြေးသွားတဲ့တိုင်းကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးနှစ်ဖက်အစိုးရသဘောတူညီချက်ရှိထားပါတယ်။အဲ့ဒီသဘောတူညီချက်ရပြန်လည်လက်ခံဖို့အစီအစဉ်တွေမနစ်ကလုတ်ဆောင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာ၃နှုန်းကိုလက်မခံပေမဲ့လို့ဒီဒုက္ခသည်တွေစီစစ်လက်ခံသွားမယ်လို့မူအဖြစ်သဘောတူထားပါတယ်။ဒုက္ခသည်တချို့ကတော့ကိုယ်အစီအစဉ်နဲ့ကိုမြန်မာနိုင်ငံထဲပြန်လာတာရှိခဲ့ပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုဗစ်ရောဂါဓာတ်ခွဲအသီးပြုလူနာ800ကျော်ရှိလာသလိုအသေအပြောက်ကလည်း30ကျော်ရှိလာပြီးမို့ရိုဂါဒုက္ခသည်စခန်းတွေတွင်ရောဂါပိုးကူးစက်လာမှကိုစိုးရိမ်စရာတွေဖြစ်လာပါတယ်။အခုချိန်ထိတော့ရိုဂါစခန်းတွေမှာရောဂါပိုးတွေ့တယ်လို့ဓာတ်ခွဲအသီးပြုချက်တွေမရှိသေးပေမဲ့ဒုက္ခသည်စခန်းတွေကိုရောစခန်းရှိတဲ့ကော့ပစားဒေသကူပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအသွာလာတွေကန့်သတ်ထားလိုက်ပါတယ်။ဒီဆိုရင်ချက်တွေကြောင့်ဧပြီလဇန်ကစလို့တရားဝင်လက်ခံတာမရှိတော့ဘူးလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကဆိုပါတယ်
။ဒီကဒီကိုမျိုးရောပါတဲ့ချက်နေတယ်ဆိုတော့ဈာထဲမှာလည်းဘယ်သူမှအုံဆက်ဆက်နေတယ်ဟောမဖြစ်ဘူးလေနော်။ဆက်မခံပါဘူး။ဒီနေ့နောက်ပိုင်းတော့ဝန်တာမရှိတော့
ဘူး။မလကွန်ကန်ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကနေတဆင့်မောင်တော်မျိုးနဲ့လှဖိုးကောင်ကျူဆူရေးစခန်းမှာကိုယ်စီစဉ်နဲ့ကိုဝင်ရောက်လာသူ80ကျော်ရှိနေပါတယ်။ဒီလိုတစ်ဖက်နိုင်ငံကနေမိမိစံသားလျှောက်ပြန်လည်ဝင်ရောက်လာတဲ့မွတ်စလင်တွေကိုယောဂကျူတင်တားဆီးတဲ့အနေနဲ့လှပိုးကောင်စကမ်းမှာတီချခွဲထားပြီးစိတ်စစ်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ခိုးဝင်လာပြီးဓာတ်ရောက်လာတာဓာတ်ရောက်လာတဲ့တော့ဓာတ်မှာကိုဗစ် -19 အသိပညာပေးတာကျွန်တော်အုပ်ချုပ်မှုရှင်းရပြီးတော့အကြောင်းကြားတယ်နဲ့ကျွန်တော်ကဒီလှပိုးကောင်မှာစက္ကန့်တင်ကွာလေးဆိုပြီးတော့စက္ကန့်နဲ့နှစ်ယောက်ရှိတယ်စက္ကန့်တင်ကွာလေးလောက်ထားတာပဲ။24ရက်နေ့နောက်ကနေ
လက်ရှိ COVID-19 ဗိုင်းရပ်ရောဂါဟာကူးစက်မှုမြန်ဆန်လို့ကမ္ဘာကရောဂါဖြစ်ကမ္ဘာကျန်းမာရေးဖွဲ့ချုပ် WHO ကနေထုတ်ပြန်ထားပါတယ်။တခြားနိုင်ငံတွေကလူဝင်ထွက်အသွားလာထိန်းချုပ်တာနယ်စပ်ဂိတ်ပိတ်ထားတာတွေလွှတ်ဆောင်နေပေမဲ့ရခိုင်ပြည်နယ်နယ်စပ်ဂိတ်တွေကိုပိတ်ပင်မှုနှောက်ကြတဲ့ပုံမှာဒေသခံတွေကစိုးရိမ်နေကြပါတယ်။လက်ရှိမောင်သောခရိုင်ဒုက္ခသည်ကျူဆူရေးစခန်းမှာကိုယ်စီစဉ်တဲ့ကိုပြန်လည်ဝင်ရောက်လာတဲ့ဒုက္ခသည်600လောက်ရှိနေတယ်လို့လည်းမောင်သောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကဆိုပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။အာရှတိုက်ထဲက COVID-19 ရောဂါအဆိုးအဝါးဆုံးကြုံရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေအရေးပေါ်ကျန်းမာရေးစစ်ဆေးမှုခံယူနိုင်မှုစီစဉ်ထားတဲ့လုပ်ငန်းစဉ်နဲ့မြန်မာနိုင်ငံသားတွေလည်းပူးပေါင်းပါဝင်နိုင်အောင်မြန်မာတန်ယုံကဆောင်ရွက်နေတဲ့အကြောင်းကိုပြောပြပေးကြပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန့်တားဖို့ကြိုးပမ်းတဲ့အနေနဲ့တရားဝင်ရောတရားမဝင်မှာနေထိုင်သူတွေကိုအရေးပေါ်ကျန်းမာရေးစစ်ဆေးမှုခံယူကြဖို့နဲ့ဆေးကုသမှုခံယူတဲ့သူတွေကိုဖမ်းဆီးထိန်းသိမ်းတာမလုပ်ဖို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်လိုက်ပြီးတဲ့နောက်မှာပဲတောင်ကိုရီးယားရောက်မြန်မာတွေပူးပေါင်းဆောင်ရွက်နိုင်အောင်ကူညီပေးနေတယ်လို့မြန်မာတန်ယုံကပြောဆိုလိုက်တာပါ။ကျန်းမာရေးစစ်ဆေးဖို့လိုအပ်နေတဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့အသင့်ရှိကြောင်းလည်းဆိုးမျိုးတော်အခြေဆိုင်မြန်မာတန်ယုံကအလုံသမားတန်ရာရှိဦးစေယတင်ဝင်းထင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီတရားမဝင်လုပ်သားတွေကိုလည်းဒီမှာခြားတော့တရားဝင်လုပ်သားတွေမျိုးတူပေါ့နော်ကျမရေးစစ်စစ်မှုခံယူနိုင်လေတရားရေးဝန်ကြီးဌာနကကျမရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်တွေကိုကျွန်တော်တို့တန်ယုံကိုသာပို့ပါတယ်ကျွန်တော်တို့တန်ယုံအနေနဲ့လည်းပူးပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့နိုင်ငံသားတရားမဝင်လုပ်သားတွေရှိခဲ့လို့ရှိရင်လည်းစစ်စစ်သားတွေဘာတွေလုပ်ပြီးဖို့တန်ယုံကနေပြီးတော့ပြည်ညာချက်လေးထုတ်လိုက်ပါတယ်ဒီလူဝင်မှုကြီးကြပ်ရေးဌာနအနေနဲ့ကလည်းစစ်စစ်မင်းမြတ်မှုတွေဘာမှပြုလုပ်မှာမဟုတ်ပါဘူးလူလက်ဆောင်လာရောက်စီကူတာခွင့်ရှိပါတယ်။တန်ယုံကနေပြီးတော့စာထုတ်တလို့မျိုးပေါ့နော်။ကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိတဲ့ တိုင်းနာအဖွဲ့အစည်းတွေရှိပါတယ်မော်မွန်တို့ကခိုင်တို့နောက်ကရင်တို့နောက်လူမှုအဖွဲ့အစည်းတွေရှိပါတယ်အဲ့ဒီအဖွဲ့အစည်းတွေကနေရောတစ်ဆင့်အလုံးစုံလမ်းမီတလို့ပေါ့နော်ကြံဒီလို့ပြောပြတာမျိုးတွေရှိပါတယ်လိုရလို့ရှင်လည်းကျွန်တော်တို့တိုင်းအောင်ကိုအချိန်မီးဆက်တယ်ပြီးတော့ဒီလိုတဲ့အကူအညီကောင်းဖို့ရာအတွက်လည်းအလုံးကိုဒီနှုတ်နဲ့ပေါ့ဒီကနေ့ရောကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးနေပါတယ
်မြန်မာတန်ယုံကတရားဝင်ထုတ်ပြန်ထားတဲ့ဂိမ်းကဏ္ဍတွေအရာတောင်ကိုရီးယားနိုင်ငံမှာတရားဝင်အလုံးလုံးနေတဲ့မြန်မာနိုင်ငံသား3000ခွဲလောက်ရှိနေပေမယ့်တရားမဝင်နေထိုင်သူအရေအတွက်ကတော့တိတိကျကျမသိရပါဘူးလက်တလောတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေထဲမှာတော့ COVID-19 ရောဂါကူးစက်သူအတိပြုသူမရှိသေးဘူးလို့လည်းအလုံးသမားတန်ယာရှိဦးဇေယျတင်ဝင်းထင်ကပြောပါတယ်
ကျွန်တော်တို့လက်ရှိအချိန်ထိပေါ့နော်ကျွန်တော်တို့နိုင်ငံသားတွေအားလုံးတရားမဝင်တရားဝင်အားလုံးကဒီအခြားသောဗီဇာနဲ့လာရောက်နေတဲ့သူတွေရောအားလုံးကဓမ္မရာဖြစ်တဲ့အဆင့်တောင်မရှိပဲနဲ့ကျွန်တော်တို့ဒီလူတွေကအားလုံးကကျန်းမာရေးကောင်းကြပါတယ်လက်ရှိမှာတော့ဒီကျန်းမာရေးဝန်ကြီးဌာနဒီနိုင်ငံညာသားဌာနကွဲရှိတယ်ဒီနိုင်ငံညာတန်ယုံနေမှာရှိနေတဲ့တာဝန်ခံတယောက်စီရဲ့နောက်ဘာသာပြန်တယောက်စီရဲ့အဲ့အရာမျိုးသူတို့ကတရားဝင်ခတ်ပြီးတော့မှသူတို့ကလိုအပ်တဲ့ဘာသာပြန်မှုတွေပါဆောင်ရွက်ပေးနိုင်ဖို့ရာအတွက်အဲ့ဝန်ဆောင်မှုဌာနကနေပြီးတော့မှကျွန်တော်တို့တိုင်ရင်ကဘာသာပြန်တယောက်ရယ်ကျွန်တော်နာမည်ရယ်ကိုပေးထားပါတယ်ကိုရီးယားကျမ်းမာရေးဝန်ကြီးဌာနအနေနဲ့ကျမ်းမာရေးကောင်းလားနေထိုင်ကောင်းလားကိုပူကလားချောင်းဆိုးကလားအဲ့ဒီလိုမျိုးကြမ်းပြီးတော့သူတို့ကဒီနိုင်ငံသားတွေရဲ့ဖုန်းနံပါတ်တွေကိုခေါ်ဆိုတဲ့အခါမှာကျွန်တော်တို့မြန်မာဌာနကွဲအတွက်ကလည်းတကယ်လို့ကျွန်တော်တို့နိုင်ငံသားတယောက်ကဘာသာစကားအားနည်းလို့သူတို့ရဲ့ဒီနှုတ်နဲ့လှမ်းပြီးတော့ဖုန်းနဲ့လှမ်းပြီးချက်ကက်လုပ်တဲ့အချိန်မှာဖုန်းနဲ့အဲ့ဒါမျိုးလေးလှမ်းမိတာလေးတွေကိုတော့ကျွန်တော်တို့ဘာသာပြန်ပြီးနေတာလေးတွေရှိတယ်ဗျ
။တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေထဲမှာနေရပြောင်းခြင်းသူတွေရှိပေမဲ့လက်တလောလေးချောင်းလိုက်နေပိတ်ထားတဲ့အတွက်အခက်ကြုံနေကြရတာပါ။မြန်မာအလုံသမားတန်ရာရှိကတော့လက်ရှိအခြေအနေမှာသက်ဆိုင်ရာတာဝန်ရှိသူတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့နဲ့လိုအပ်ရင်တန်ယုံကိုဆက်သွယ်ဖို့လည်းတိုက်တွန်းထားပါတယ်
။ COVID ကာလအတွက်လက်ရှိမှာတော့ကျွန်တော်တို့နိုင်ငံမှာလည်းပြောဒီ confirm case တွေတွေ့နေတဲ့အတွက်ဒီ join line အဝင်ဖက်တွေပါဒီလက်ရှိမှာ April 30ရက်နေ့ထိရိုက်ကန့်သက်ထားတာတွေရှိပါတယ်။ဒါကြောင့်ပတ်တန်ပြီးလို့မလို့အပြီးပြန်မဲ့ညီတွေနောက်ပြီးတော့ဈာတဲ့လေပြန်မဲ့သူတွေအဲ့အဲ့ဒီတွေလည်းတီးခံပြီးတော့နေကြပါလို့တဲ့ခက်ခဲရှိလို့ရှိရင်လည်းကျွန်တော်တို့စီကိုအချိန်မီးဆက်သွယ်ပါလို့ကျွန်တော်အနေနဲ့တော့မှာတင်ပါတယ
်။အခုလက်ရှိမှာလည်းမြန်မာနိုင်ငံတွင် COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေအတွက်ကော်မတီတစ်ခုကိုမြန်မာတပ်ရုံးကဥဆောင်ဖွဲ့စည်းထားပြီးကိုရီးယားရောက်မြန်မာတွေကရန်မုံငွေတွေလှူဒန်းပြီးလဲပူပေါင်းပံ့ပိုးကူညီပေးနေကြပါတယ်။ကျမစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
။ COVID-19 ရောဂါကူးစက်ခံရသူ9000ကျော်နဲ့တည်ဆုံးသူအရေအတွက် 2000 ကျော်ရှိလာနေတဲ့အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေရဲ့ကျန်းမာရေးအခြေအနေအမျိုးမျိုးရှိနေပါတယ်။တချို့မှာဗိုင်းရပ်စ်ကူးစက်ခံထားရပေမဲ့အခြေအနေကောင်းနေပြီးတချို့ကတော့အခြေအနေဆိုးရွားလာတာကြောင့်ဆေးရုံတင်ကုသရတဲ့အဆင့်ရောက်လာတာမျိုးရှိသလိုကောင်းနေတယ်လို့ထင်ပေမဲ့ရုတ်တရက်အခြေအနေဆိုးပြီးသေဆုံးတဲ့အဖြစ်အပျက်တွေလည်းရှိပါတယ်။ COVID လူနာအခြေအနေမဆိုးခင်ကုသပေးရတဲ့ Florida ပြည်နယ် Jackson Memorial ဆေးရုံကအထွေထွေအထူးကုဒေါက်တာစိုးပိုင်ရဲ့အတွေ့အကြုံတွေကိုကျမအင်ဂျင်နိုင်ကမေးမြန်းထားပါတယ်ရှင်
။ COVIDကို suspect ဖြစ်ပြီဆိုတာနဲ့ positive ကိုမဆောင်တော့ result မဆောင်တော့ suspect ဖြစ်တဲ့ဆိုရင်သူတို့တက်တက်ခွဲရတဆောင်တက်တက်ရှိတယ်။အဲ့အဆောင်ကအခန်းကြီးက negative pressure ဖြစ်ရ negative pressure အထက်လေဝပြီးမှုဆုတ်ထုတ်ပြီးတော့ဟိုစိတ်ချရနေရာကိုသွားပြီးလွှတ်လာတာပေါ့။တကယ်လို့တကားပိုင်းပွင့်သွားတာဟိုတကားလီအခန်းကအခန်းမလုံတော့ဆိုရင်ဟိုအထက်လေကပိုးအပြင်လူ hallway တွေကိုထွက်လာပြီးတော့ nurse station တွေပါရမရောက်လာအောင်အထက်လေကိုဆုတ်ထုတ်တဲ့ဟာရှိရတယ် negative pressure ဖြစ်ရတယ်တဆောင်လုံးကတသက်စီဖြစ်ရတယ်အထက်ဝင်မယ်ဆိုရင်လည်းအကုန်ပြည့်ဝရတယ်ကျွန်တော်ဒီကုလုံးလုံးရောဟိုကောင်းရယ်ကစပင်းရောအုပ်ရတယ်ဖနက်ကစ cover လုပ်ရတယ်မျက်နှာကိုဆိုရင်မျက်မှတ်ရှိရှိမရှိလို့ရှိရင် shield လုပ်ရတယ်နောက်ပြီးတော့ N95 ကတော့မရှိမဖြစ်ပေါ့ N95 တက်ကိုတက်ရတယ်လူတယောက်ဆိုရင်အသက်50လောက်ပဲရှိသေးတယ်ကျွန်တော်ရောက်လာတယ်ချောင်းဆိုးပဲသူမိမလည်းချောင်းဆိုးနေတာဒါတော့အကောင်မသိမဆိုးဘူးနည်းနည်းအောက်ဆီဂျင်နည်းနည်းလေးပဲလိုတယ်သူနှာခေါင်းပိုက်လေးနဲ့ပဲတတ်ထားတယ် X-ray မှာတော့ပြတော့ပြနေပြီ result ကတော့မလာပြန်မလာသေးဘူးကျွန်တော် suspect တော့ဖြစ်နေတာပေါ့သူတင်လာတော့တရက်အတွင်းမှာရုတ်တရက်ကိုဆိုးလာညနေလောက်ဆိုတော့တော်တော်ကြီးမောဖောက်နေအောက်ဆီဂျင်ရမ်းလို့နေပြီနောက်နေ့ကျတော့လုံးဝသူ ventilator တင်ရလောက်အောင်ဖြစ်သွားနောက် X-ray နောက်နေ့မပြန်ရလဲကြည့်လိုက်ရော သူလာတော့ X-ray နဲ့ရှင်ကြည့်လိုက်တော့24 hour တည်းမှာတော်တော်ဆိုးပါပြီ X-ray ရာဆိုလူတိုင်းတော့အဲ့လိုမဖြစ်ဘူးဖြစ်ချင်မှဖြစ်တာဟောလေသူကကိုယ်ခံအား immunity မကောင်းရင်ပုံမြန်တာပေါ့ဆိုးပြီဆိုရင်မြန်လေးရှိတယ်အမျိုးမျိုးပဲတချို့ကျတော့တက်တာပါပြီးတော့အိမ်ပြန်သွားတာလည်းရှိတယ်ချောင်းဆူးလာတာတို့ဖျားလာတို့ဆိုရှင်သွားဆစ်လိုက်ပါအနည်းဆုံးအီးရောင်သွားဆစ်လိုက်အီးရောင်မှာဆိုရှင် covid မကောက်ဘူး chest x-ray ပါရိုက်လိုက်သေးတယ်လေအဲ x-ray တစ်ခါကျတော့လူကကောင်းမြင်မယ် x-ray ကပြနေတာရှိတယ်virus ကြောင့်ဖြစ်တဲ့ pneumonia feature တွေဖြစ်နေပြီပေါ့နော်အဲမျိုးဆိုလို့ရှိရင်ဆေးမှနေလိုက်တာကောင်းတာအ
ဲ့တော့ပြန်ကောင်းသွားတဲ့သူတွေကိုကြတော့ဒေါက်တာတို့ဘယ်လိုမျိုးကုသပေးရလဲရှင
်တချို့ကြတော့လည်းဟိုတက်တာပါတော်လို့တက်တာဆေးမှနေတာအောက်ဆီဂျင်မလိုတော့ဘူး5-6လောက်ဆိုလို့ရှိရင်အောက်ဆီဂျင်မလိုဘူးဆိုရင်သူကိုလည်းဟိုအိမ်မှာစောင့်ကြည့်နိုင်တယ်ဟိုဥမာ stroke ဖြစ်ပါမရှိဘူးရင်အဖျားလည်းမရှိဘူး x-ray ပါပြန်ရလို့တက်တာတဲ့အောက်ဆီဂျင်မလိုဆိုရင်အိမ်ပြန်ပြီးတော့စောင့်ကြည့် quarantine လုပ်ခံကိုယ့်ကိုမှားတော့မှားတော့ပေါ့တခုဆိုချက်ချင်းပြန်လာပဲဟိုမော်ရီပါဆိုအဖျားရှိရအဖျားတက်တယ်စိတ်မော်ရီဆိုဆေးဝင်ချက်ချင်းပြန်လာခဲ့ဆိုရှင်တော့အဲ့လိုမှားပြီး discharge လုပ်လို့ရတယ် positive တာမဟုတ် symptom မရှိဘူးတက်တာဆိုရင်ပြန်လွတ်တယ်ကို monitor လုပ်နိုင်တယ်ဆိုလို့ရှိရင်ဒီမှာကျွန်တော်တို့က chloroquine လို့သုံးတယ် chloroquine ကဟိုယောဂ positive ရှိတယ်အဲ x-ray ကလည်းပြနေတယ် symptom တွေလည်းရှိတယ် oxygen လည်းများလို့ဆိုလို့ရှိရင်ဟို chloroquine ပြရတချို့က chloroquine တော့မလိုဘဲနဲ့တော်တော်ကောင်းနေတယ်လူကောင်းကြီးပါလို့ရှိနေဆိုရှင် positive ဖြစ်ပေမဲ့လည်းဒီကမဲ့မှားလိုက်တာရှိတယ်တချို့ကဆေးဥမှာ chloroquine ပေးသက်ပြန်တယ်အမျိုးမျိုးပဲဟိုကိုခံအားပေါ်လဲတည်တယ်အသက်ပေါ်လဲတည်တယ
်အဲ့ဒီလိုငှက်ဖြားဆေးဒီကလိုရိုကွင်းကိုပေးတဲ့နေရာမှာဘလို့အတိုင်းတာနေပေးလဲရှင
်ဒီကဇီထားမှာအဲ့ heart underline heart disease ရှိရဆိုရင်ဒီဇီထားရ EKG လေ EKG နေတိုင်းလို့ check လုပ်ရတယ်ဒီမှာပေါ့နော်ဒီ wave တွေဟိုကြည့်နေရတယ်ပြောင်းလာလားပြောင်းအများကြီးတက်သွားတယ်ဥမာ QT လို့ခေါ်ရ EKG မှာ distant ဟို length လေးတစ်ခုရှိရအဲ့ဒါကို monitor လောက်ရတာပေါ့အဲ့တက်လာပြီဆိုရင်ရပ်ပြီးတော့ not symptom ပြောင်းအဲ့ monitor လောက်ရတာပေါ့အဓိက heart ကို monitor လောက
် Florida ပြည်နယ်ကအထွေထွေအထူးကုဒေါက်တာဆိုးပိုင်ပြောသွားတာပါအခုလက်ရှိအခြေအနေမှာလည်း American ပြည်ထောင်စုမှာ COVID ရောဂါကူးစက်ခံရပြီးတည်ဆုံးသွားတဲ့မြန်မာ American တချို့ရှိနေပါတယ်ရှင
်ကမ္ဘာတစ်လွှာသူနာပြည်ဝန်ထမ်းဦးရေမလုံမလောက်ဖြစ်နေတာဟာလူတွေရဲ့အသက်ကိုကယ်တင်ရေးမှာရင်လေးစရာပါလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ COVID-19 လို့ကပ်ရောဂါကြီးဆက်ရောက်နေချိန်မှာပိုပြီးသိတာတယ်လို့လည်း WHO ကထောက်ပြပါတယ်။ဂျနီဗာမြို့ကလေဆာရှလိုင်းသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးနဲ့အထိမ်းအမှတ်ဖြစ်သူနာပြည်ဝန်ထမ်းတွေရဲ့လုပ်ငန်းခွင်အခြေအနေဆိုင်ရာပထမဆုံးအစီရင်ခံစာတစ်စောင်ကို WHO ကထောက်ပြခဲ့ပါတယ်။နိုင်ငံပေါင်း190နိုင်ငံကရတဲ့သတင်းချက်လက်တွေအားသူနာပြည်တွေရဲ့လုပ်ငန်းဆောင်တာတွေကိုလူတွေကတံပိုးမထကြဘူးလို့ဆိုပါတယ်သူနာပြည်တွေရဲ့ကြွန့်ကျင်မှုနဲ့ကရုဏာတရားကိုနားလည်ရမယ့်အစားသူတို့ကိုမကြာခဏဆိုလိုစော်ကားမော်ကားပြုကြပြီးခွဲခြားဆက်ဆံကြပါတယ်လို့ဆိုပါတယ်သူနာပြည်တွေဟာလဆာနေနေနဲ့စိတ်ဖိစီးမှုအောက်မှာအချိန်ကြာကြာအလုပ်လုပ်ကြရတယ်လို့လည်းပြောပါတယ်ကမ္ဘာမှာရှိသမျှကျန်းမာရေးဝန်ထမ်းအလုံးရဲ့ထက်ဝက်ကြုံဟာသူနာပြူတွေပါပေကျမ်းမာရေးဆောင်ရှောက်မှုစနစ်မစိုးမှာသူတို့ကအမာခံကြော်ရိုးတွေဖြစ်ပါတယ်သူနာပြူဝန်တန်းမလုံလောက်လို့လူတွေရဲ့အသက်ကိုကယ်တင်ရမှာအခက်အခဲရှိနေတာဟာအခုလိုအချိန်မျိုးမှာပိုပြီးသိတာရဲလို့အပြည်ပြည်ဆိုင်ရာသူနာပြူများကောင်စီကHoward Cutton ကပြောပါတယ
် We know that the evidence shows that infection rates, medication errors, identifying a deteriorating
သူနာပြူတွေတင်ရှိတဲ့နေရာတွေမှာကူးစက်မှုနှုန်းတွေပမာရင်းရင်းကုသပေးမိတာတွေနဲ့တိတ်ဆုံးမှုနှုန်းမြင့်တဲ့အထောက်အထားတွေတွေ့ရပါတယ်။သူနာပြူတွေဟာလူနာတွေဘေးကင်းရေးတာဝန်ယူသူတွေပါလို့ပြောသွားတာပါ။ချမ်းသာတဲ့နိုင်ငံတွေကသူတို့ကိုယ်တိုင်အတွက်လုံလောက်တဲ့သူနာပြူတွေမွေးထုတ်ပေးတာမရှိဘူးလို့လည်းအစိုးရကစားကဝေဖန်ထားပါတယ်။ဒီတော့ဆင်းရဲတဲ့နိုင်ငံတွေရှိကသူနာပြူတွေကဝေငွေကောင်းရာအထိချမ်းသာတဲ့နိုင်ငံတွေရှိမှပြောင်းပြီးအလုပ်လုပ်ကြရပါတယ်။ဒီလိုအုံနောက်ယူစီနေတာကိုထိန်ဖို့ကဖွံ့ဖြိုးဆဲနိုင်ငံတွေကိုယ်တိုင်ကသူနာပြည်တွေရဲ့လုပ်ငန်းခွင်ကိုတိုးတက်ကောင်းမွန်အောင်လုပ်ပေးရမှာပါလို့နာဇီနောင်အဖွဲ့ကမေရီဝတ်ကင်းစ်ကပြောပါတယ်
။ Not only in terms of remuneration but in terms of safety and practice, both from violence.
ဒါကြောင့်ဝင်ငွေတွေမကဘဲလုပ်ငန်းခွင်တဲ့ဘေးရန်ကင်းရှင်းရေးနဲ့အကြပ်တာတွေမခံရဖို့လိုပါတယ်။အခုလို COVID-19 ကပ်ရောဂါဖြစ်တဲ့အချိန်မျိုးမှာသူတို့အတွက်ဘေးကင်းလုံခြုံရေးဝတ်စုံတွေကိရိယာတွေရှိနေရပါမယ်။လုပ်ငန်းခွင်တဲ့သူနာပြုတွေရောဂါကူးစက်မခံရအောင်လုပ်ပေးဖို့လိုပါတယ်လို့ပြောသွားတာပါ။ကျမရေးဝန်ထမ်းတွေလည်းဘယ်သူတွေဘလောက်ထိယောဂါကူးစက်ခံရတယ်လဲဆိုတော့စီးရင်အင်းတွေကတော့တိတိကျကျမရှိသေးပါဘူး။ဒါပေမဲ့လောလောဆယ်ရထားတဲ့စီးရင်တွေကထိတ်လန့်စရာပါလို့ WHO ကတာဝန်ရှိသူတွေကပြောပါရယ်။တရကအနေနဲ့ကိုရိုနာဗိုင်းရပ်စ်ဒရက်ဇပ်ပြန့်နှံ့ခဲ့တဲ့အီတလီနိုင်ငံမှာနှစ်ပတ်အတွင်းကျမရေးဝန်ထမ်းတွေယောဂါကူးစက်မှုတော့900ခန့်လုံးရှိသလိုစပိန်နိုင်ငံမှာလည်း400ခန့်လုံးရှိခဲ့တာပါ။လောလောဆယ်တွင်ပဲသူနာပြုတွေနဲ့တခြားကျမကြီးဝန်ထမ်းစုစုပေါင်း100လောက်ဟာတကူရေကွက်ပေးနိုင်တဲ့ဝတ်စုံပစ္စည်းလုံးလောက်လောက်မရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကူးခံရလို့တည်ဆုံးခဲ့ရပြီလို့ဆိုပါရခင်ဗျာကျွန်တော်ရဲမတော်ပ
ါထိုင်းနိုင်ငံဘန်ကောက်မြို့ကဒီလိုနှစ်သက်ကူးပွဲချင်းရေကစားသူတွေနဲ့ပြည်နေတတ်တဲ့လမ်းတွေဟာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်အန်တီရဲ့ကြောင့်ပွဲလမ်းသဘင်အလုံးပယ်ဖျက်ထားရလို့၆ကတ်တိတ်ဆိတ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ရှင်ထိုင်းဘာသာနဲ့ဆွန်ခရန်လို့ခေါ်ကြတဲ့ကြံပွဲကိုနှစ်စဉ်ဧပြီလ23ရက်နေ့ကနေ25ရက်နေ့ထိကျင်းပလေ့ရှိပါတယ်။ပုံမှန်အားဖြင့်ဘန်ကောက်မြို့ရဲ့လမ်းတွေပေါ်မှာဘသူမဆိုလွတ်လပ်စွာရေကစားခွင့်ရကြပေမဲ့အခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တားဖို့ရေသပင်ပွဲတွေကျင်းပခွင့်ပိတ်ပင်ထားပါတယ်
။ไม่มีใครอยากเจอผมด้วยแล้วผมอยากจะเจอใคร
สိတ်แท้มาတော့တမျိုးကြီးခံစားရပါတယ်စိတ်แท้มาဒီနှစ်ကြံပွဲကရှည်လိုက်တာလို့ထင်မိတယ်လို့ဒီရုံးဝင်တန်းတူဖြစ်တဲ့နှစ်သက်ကူရေကစားရတာကိုနှစ်သက်သူအသက်29နှစ်အရွယ်သီရီဆူပါဖွန်ဖန်ကပြောပါဗျ။ဒါအပြင်နှစ်သက်ကူရာသီတိုင်းအိမ်ပြန်လေးရှိကြတဲ့ထိုင်းနိုင်ငံသားတွေကိုလည်းခရီးသွားလာတာတွေရှောင်ကျဉ်ဖို့အစိုးရကတိုက်တွန်းထားပါဗျ။ရုံးဝင်တန်းတူဖြစ်တဲ့ရာတီခွန်ချောင်ဆုတ်ဆွန်ဘုတ်က
แปลกๆคือมัน
တငယ်ချင်းတွေနဲ့တွေ့ကျင်နေဒါပေမဲ့ဘသူကမှသူ့ကိုမတွေ့ကျင်ဘူးလို့ပြောတယ်။ဒါကြောင့်အိမ်မှာပဲနေနေရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရသူ28ဦးရှိပြီး2ယောက်သေဆုံးကြောင်းတနင်္လာနေ့မှကြေညာထားပါတယ်။စုစုပေါင်းကူးစက်ခံရသူကတော့2569ယောက်ရှိပြီးစုစုပေါင်းသေဆုံးသူအယောက်40ရှိပါတယ်ရှင်။ကျွန်မခွာညိုပါ
။ဘရုဆက်လက်ပြီးကမ္ဘာမီဒီယာတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးသားချက်တချို့ကိုမူရင်းအပေါ်မှာပြတ်ထွန်းထုတ်ပြောပြလိုပါတယ်။ရန်ကုန်လူမွားရေးအတွက် COVID-19 ရဲ့အငြင်းပေးအန္တရာယ်ပူကြီးဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ Lock and Love It ဆိုသူရေးထားပါတယ်။မြန်မာနိုင်ငံမှာ Lockdown လုပ်တာဟာစီးရင်သားတွေကိုအထိနာစေတယ်၊စေတနာရှိရဲ့အလှစင်တွေပေါ်ထွက်လာစေတယ်လို့အလုံသမားဆန္ဒပြပွဲတွေလည်းဖြစ်လာနိုင်တယ်လို့ရေးထားတာပါ။ရန်ကုန်မြို့တဝန်းလူပေါင်း9000ကျော်ကိုအစအစနဲ့ဆေးဝါးဝယ်ဖို့ကလွယ်ပြီးအပြင်မထွက်နိုင်လို့ပြောလိုက်တော့လက်မောကဂျပန်အလုပ်သမားတွေအခက်ကြုံရတယ်လို့ဆိုပါတယ်။အစိုးရကဝင်ငွေမရှိတဲ့မိသားစုတွေအတွက်ရိက္ခာဝေပေးမယ်ဆိုပေမဲ့လူအပ်သူတိုင်းရပါမလားဆိုတာမသိမိချပါဘူးတဲ့။ We love Yangon အပါအဝင်စေတနာရှင်အလှူဖွဲ့စည်းတွေကိုဒီစီရင်သားရက်ွက်တွေထဲမှာတလန်းဝင်တလန်းထွက်တော့ရောက်အကူအညီပေးဖို့ခွင့်ပြုထားတယ်လို့လည်းဆိုပါတယ်။ဒီကယောဂါကြောင့်စေယုံအလုံယုံပေါင်း40ကျော်ပိတ်လိုက်ရတဲ့အတွက်အလုံမဲ့ဖြစ်သွားသူ25,000ကျော်အတွက်ဒေါ်လာ5,000ခွဲကူညီဖို့ EU ဥရောပသမဂ္ဂကကြေညာတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ပထမဦးဆုံးအတည်ပြုလိုက်ချိန်မှာစေယုံတွေကိုပိတ်ထားပြီးတရဝင်းသကြံအလရနှစ်ပတ်ပါဝင်ဧပြီလလုံးအတွက်လစာပြေးခွင့်ပေးဖို့အလုံသမားတို့ကတောင်းဆိုခဲ့ကြပါတယ်တဲ့။ဒါပေမဲ့အလုစင်တွေကလက်မခံတဲ့အတွက်သူတို့ဟာစိတ်ယုံရှိမှထိုင်ပြီးဆန္ဒပြခဲ့ကြတယ်လည်းထားပါတယ်။ဒီလိုလူစုလူဝေးကြောင့်ယောဂပုံမှုကူးစက်နိုင်တဲ့ဆိုရယ်ဆိုရင်စိတ်တွေရှိပေမဲ့သူတို့မိသားစုတွေကိုဘယ်လိုလုပ်ပြီးဆက်လက်ထမင်းပြွေးနိုင်ပါမလဲဆိုရယ်ဆိုရင်စိတ်ကပုံမှုလွှမ်းမိုးနေတယ်လို့ရေးပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောကြဖို့တာဝန်ရှိတဲ့အလုယုံစိတ်ယုံပိုင်ဆိုင်တဲ့သူတို့ဆက်သွယ်ခဲ့ပေမဲ့မရဘူးလို့လည်းရေးသားထားပါတယ်ခင်ဗျာ။Myanmar must end repression now. Myanmar နိုင်ငံမှာဖိနှိပ်ချုပ်ချယ်မှုတွေကိုရပ်ဆိုင်ပြရမယ်လို့ Amnesty International AI Corps နိုင်ငံတကာလူညင်းချမ်းသာခွင့်လူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်း thediplomat.com မှာပဲဖော်ပြပါတယ်။မြန်မာနိုင်ငံအစိုးရဟာလွတ်လပ်စွာရေးသားဖော်ပြခွင့်နဲ့လူခွင့်ရေးကာကွယ်သူတွေတက်ကြွလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့စရေးပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရဟာ အနာရလာပြီးလင်းနေရှိလာတဲ့အတိုင်းနိုင်ငံရဲ့တရားရေးမူပေါင်းကိုအပြောင်းလဲလုပ်တာမရှိတော့ပဲလို့ဆိုပါရယ်အနာပိုင်းတွေကအ ਨੇ အချင်းဝေဖန်ယုံလောက်နဲ့ထောင်ချနိုင်စီရှိနေတယ်တဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေကဗျာဆရာတွေကျောင်းသားတွေဟာသူတို့သဘောထားဖော်ထုတ်ယုံနဲ့ဒီထဲမှာပါဝင်နေတယ်လို့AI အကြီးအကဲသူတွေတနာမှုခဲအလ်ဂါပြောတဲ့အကြောင်းကိုကဖော်ပြပါရယ်တကယ်တော့ဒေါန်ဆန်းစုကြည်ကိုယ်တိုင်လဲစစ်အုပ်ချုပ်ရေးစွန့်ခန်းတိုင်စီပြီးဒီမိုကရေစီဖော်ဆောင်ဖို့ကြိုးပမ်းတဲ့ဆီလျားသောအချိန်ကာလတွေတုန်းကဒီဥပဒေတွေရဲ့ပြစ်မှတ်ထားခံခဲ့ရတာပါတဲ့ဒီလိုဖိနှိပ်ချုပ်ချယ်မှုတွေဟာအထူးသဖြင့် COVID-19 ကာယောဂါကာလအတွင်းမှာစိုးရင်စရာကောင်းတယ်ဆိုပြီးရခိုင်အင်တာနက်ဖြတ်တောက်မှုဆန့်ကျင်တဲ့အကြောင်းသားတွေကိုထောင်ထဲထည့်သွင်းလိုက်တာကိုဖော်ပြပါရယ်အင်တာနက်ဖြတ်တောက်တဲ့အတွက်ကြောင့်စီစဉ်တဲ့ကျန်းမာရေးအခြေလက်တွေကိုဒေသခံတွေမစိရဖြစ်နေတယ်လို့လည်းဆိုပါရယ်ဒေါန်ဆန်းစုကြည်အစိုးရမတိုင်ခင်ကရှိလာခဲ့တဲ့ဥပဒေတွေကိုအခုအာဏာပိုင်တွေဟာလိုရာဆွဲအဓိပ္ပာယ်ဖွင့်ပြီးအသုံးချနေရတယ်။တက်ကြွလှုပ်ရှားသူတွေအပေါ်မကြာခဏဆိုသလိုစစ်တပ်ကတရားစွဲဆိုနေတယ်လို့လည်းပြောထားပါတယ်။စစ်တပ်ဟာ2008ဖွဲ့စည်းပုံဥပဒေအရအစိုးရပေါ်ဩဇာလွှမ်းမိုးနေပါတယ်တဲ့။ဒါပေမဲ့ NLD အစိုးရဟာတက်ခါစားနှစ်တွေတုန်းကယုံကြည်မှုအကျဉ်းသားတွေကိုလွှတ်ပေးတာစစ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်ရေးဥပဒေတချို့ကိုဖျက်သိမ်းတာတွေးခဲ့ရပြီမဲ့NLD ဟာတခြားသောဖိနှိပ်ချုပ်ချယ်ရေးဥပဒေတွေကိုလွှတ်တော်ရဲ့မဲအများစုကိုအသုံးချပြီးဖျက်သိမ်းဖို့ပြက်ကွက်နေတယ်လို့လည်းထောက်ပြပါရယ်။2020ရွေးကောက်ပွဲနီးလာချိန်မှာနိုင်ငံရေးအရာဖန်ဆီးမှုတွေမဖြစ်စေဖို့သူတို့အခွင့်အရေးကိုကျင့်သုံးလို့ထောင်ချထားသူတွေကိုလွှတ်ပေးဖို့ဖိနှိပ်ချုပ်ချယ်ရေးဥပဒေတွေကိုပြန်ပြင်ဖို့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်နဲ့ညီညွတ်စွာစုဝေးခွင့်တွေကိုကာကွယ်ပေးဖို့တောင်းဆိုကြောင်းကြေညာထားပါရယ်ခင်ဗျာ။ကျွန်တော်ကျော်စန်းသာပါ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစီးပွားရေးဆိုင်ရာထိခိုက်မှုတွေနဲ့တွေ့ကြုံရတဲ့အတွက်ပြည်သူလူထုအနေနဲ့စားဝတ်နေရေးချက်တင်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ဘယ်လိုတွေရင်ဆိုင်ကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။ယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းမှာအစိုးရကယောဂပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုတွေကိုထိန်းချုပ်လိုက်တာတွေယောဂပိုးကူးစက်ခံရသူတွေနဲ့နေထိုင်တဲ့လူနေရက်ွက်တွေအတွင်းကိုပိုးသက်စေဖြန်းတာတွေယောဂပိုးကူးစက်ခံနိုင်ခြင်းရှိတဲ့သူတွေကိုလည်းကွာရန်တင်း14ရက်ထားရှိပြီးတော့စောင့်ကြည့်စေတာမျိုးတွေလှုပ်ဆောင်ခဲ့ကြပါတယ်အဲ့လိုအချိန်မှာပဲပြည်သူတွေကလည်းကပတ်ကက်ယောဂကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လို့တဲ့အတွက်ပြည်သူအများစုကအိမ်မှာနေကြတဲ့အချိန်တွေပိုများလာပြီးတော့လူစုလူဝေးတွေကိုရှောင်ကျဉ်လာကြသလိုလမ်းမှာထွက်ပြီးတော့သွာလာလှုပ်ရှားမှုတွေဘတ်စကားစီးပြီးတော့သွာလာခြင်းတွေကိုလည်းရှောင်ကျဉ်လာကြတာတွေ့ရပါတယ်ဒီလိုလူတွေအပြင်မထွက်ဘဲနဲ့အပြင်စားမစားတော့ဘဲနဲ့အိမ်တွင်းအောင်နေကြတဲ့အတွက်ချေကန်လူတန်းစားတွေရဲ့စားဝင်နေရေးကိုလည်းတစိမ့်တစ်ပိုင်းထိခိုက်မှုတွေဖြစ်လာခဲ့တယ်လို့မဟင်္ဂါရောင်းသူတူကခုလိုပြောပါသေးတယ်
။တိတ်အဆင်ပြေလှတယ်တော့မရှိတော့ကိုတော့ကလို့စားကျင်နေဆိုစားလိုက်သွားကျင်နေဆိုသွားလိုက်လို့အဲ့လိုခုကအခုလိုအချိန်ကျတော့အဲ့လိုလုပ်လို့မရဘူး။စိုင်းမမြောင်းအောင်ပါဆယ်ပဲထုတ်ရတယ်ဆိုတော့အရင်လောက်တော့တိတ်မမြောင်းအောင်ကိုတော့ကဆိုလို့ရှိရင်ရောင်းသွားတဲ့လောက်ကိုတုံးချိုးထုတ်ရတော့ကိုကြဆင်းသွားလာ။ရောင်းအောင်
အခုလိုအခြေအနေမျိုးမှာကပ္ပကက်ယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကိုထိန်းချုပ်နိုင်ရေးကအရေးကြီးဆုံးဖြစ်နေတယ်လို့ထင်မြင်ယူဆထားသူတွေကလည်းရှိနေပါတယ် မျက်ရွှေစင်ကားဝန်ဆောင်မှုလုပ်ငန်းကကိုသိန်းတန်းစိုးကလည်းသူ့အမည်ကိုခုလိုပြောပါတယ်။အဲ
ကျွန်တော်တို့ဟိုကျွန်တော်လုပ်ငန်းဆိုတော့ဒါနားထားရတာပေါ့လေနှစ်ပတ်လောက်ရှိတာပေါ့နားထားတဲ့အတွက်ကြောင့်မလို့စီးပွားရေးကတော့ရမယ့်ပတ်စံတွေကတော့ဆုံးရှုံးတာပေါ့
အချို့စီးပွားရေးလုပ်ငန်းတွေကရပ်တန့်လိုက်ပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကတော့ဆက်လက်ရှင်သန်နေပေမဲ့လည်းအခြေခံလူဒန်းစားတွေအနေနဲ့ကတော့ဒီလိုအခြေအနေမျိုးမှာတောက်ခံထားဖို့ခက်ခဲနေတယ်လို့စိုက်ကဲအငားမောင်းသူတို့ကခုလိုပြောပါသေးတယ
်ကျွန်တော်တို့လူဝင်လူထွက်တွေအရန်ပါပြီးတော့စီးပွားရေးကအရန်ကြက်တဲနေတယ်ပေါ့ကျွန်တော်တို့အခုလိုလောက်ကိုင်းနေတာလဲအစဉ်လုံးဝမပြေတော့တဲ့အစိပ်ပိုင်းတွေရောက်နေတယ်ကျွန်တော်တို့ရောက်ွက်မှာလဲအခုတစားတစားနဲ့စောင့်ကြည့်လူနာနှစ်ယောက်လောက်ရှိသွားပါပြီ။ဒီယောဂါမျိုးကကုသနိုင်တာ мян နေဆိုတော့လွယ်ကူလေဆိုတော့မိသားစုတွေအားလုံးဟာပေါ်တော့အသွားအလားအနေအထိုင်ဆင်ကျင်ရတဲ့ဘဝမျိုးတွေရောက်လာတဲ့အခါကျတော့စားဖို့အနေကြီးတွေကအခက်အခဲတွေကဖြစ်သွားနိုင်ပါတယ်လို့
တကမာလုံးဆိုင်ရာကတ်ယောဂါဖြစ်နေတဲ့အတွက်ခုလိုရက်တွေကြာလာတာနဲ့အမျှအခြေခံလူဒန်းစားတွေရဲ့စားဝတ်နေရေးကိုလည်းပုံမထိခိုက်နိုင်တဲ့အနေထားတွေရှိနေလို့စီးပွားရေးဆိုင်ရာစိုးရိမ်ပူပန်မှုတွေလည်းရှိပါတယ်လို့ကိုသိန်းသန်းဆိုကလည်းခုလိုပြောပါတယ်
ရကြလာတဲ့အမျှကျွန်တော်တို့တင်းလေးလို့တင်းနေစားတဲ့လူတွေအတွက်ကလောက်ကန်ရှားပါလာမယ်ဝင်ငွေမရှိတော့ဝင်ငွေမရှိတော့ဆိုစောင်းနေတဲ့အတွက်ပါဖြစ်လာနိုင်တယ
်ခုလိုအခြေအနေမျိုးမှာမြန်မာနိုင်ငံကပြည်သူအများစုကလည်းစွတားယုံမအပအခြားနည်းလမ်းတွေမရှိနိုင်ဘူးလို့ထင်မြင်ယူဆနေသူတွေလည်းရှိပါတယ်မိုဟင်းကရောက်နေမနီနီဝင်းကလည်းခုလိုပြောပါလေ
အော်ဒီယောဂါကြီးမြန်မြန်ပြောက်သွားစေလို့ပဲစွတောင်းပါလားဒါမှလည်းဒီမှာရှိတဲ့လူကအလုံးစိတ်ချလက်ချနဲ့နေလို့ရမှာလေအခုဆိုရင်အားလုံးကစားနေသွားနေရတာကြီးလန့်စားတွေဖြစ်နေကြောက်ပြီးတော့မမြင်ရတဲ့အရာကြီးဆိုတော့ကြောက်နေကြရတာပေါ့
စိုက်ကဲအငားမောင်းသူတူကခုလိုပြောပါသေးတယ
်အဲ့တော့ကျွန်တော်တို့ဒီပိုးကြီးကိုနိုင်အောင်ထိမ့်ချုပ်ရင်ထိမ့်ချုပ်နိုင်ထိမ့်မချုပ်နိုင်ခဲ့လို့ရှိရင်ရေးစီဆိုရင်ပြည်သူလူထုတွေစားဖို့နေရည်နေထိုင်ရည်တွေအကြအတဲဖြစ်နိုင်တဲ့ကာလမျိုးကိုကြုံရပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့လည်းစိုးရိမ်မိပါတယ်အဲ့ဒီယောဂပိုးကြီးဟာအမြန်ဆုံးကင်းရှင်းနိုင်ပါစေအမြန်ဆုံးကာကွယ်နိုင်ပါစေအမြန်ဆုံးပျောက်ကင်းနိုင်ပါစေလို့လည်းကျွန်တော်တို့အနေနဲ့ဆုတောင်းပါတယ
်ပြည်သူတွေအနေနဲ့ဒီလိုအခြေအနေဆိုးကနေရပ်တန့်နိုင်ဖို့အတွက်ဆုတောင်းမှုတွေပြုလုပ်နေသလိုအစိုးရကလည်းခုထက်ပိုပြီးတော့ယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆောင်ရွက်သင့်တယ်လို့လည်းတိုက်တွန်းမှုတွေရှိနေပါတယ
်ကျမ်းမာရေးစီမုံကြီးလိုက်ဖြန်းတယ်တို့တော့ပြန်နေရင်ကြားရရနေပြီးတော့ဒီစောင့်ကြည့်လူနာတွေပေါ်ပေါက်လာတဲ့အခါကျတော့ဒါမျိုးကိုတာဝန်ရှိပုဂ္ဂိုလ်များကနေကြီးခဲ့တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ကျွန်တော်တို့ရက်ွက်ဒီအသီးသီးကိုဒေတာအသီးသီးမှာလိုက်ပြီးတော့လေ့လာစောင့်ကြည့်တို့လိုပါတယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ
်မိုဟင်းကရောက်နေမနီနီဝင်းကလည်းခုလိုပြောပါလေ
သူတို့လည်းတက်နိုင်တဲ့လောက်လှုပ်ပေးနေတာပဲလေသူတို့စီကံရှိတယ်လို့သူတို့စီကံတကြနေဖို့ထိုင်ဖို့တွေပြောတယ်လေပြောတဲ့အတိုင်းကိုနေတော့တတ်တာမယ်လို့ထင်တာပဲကိုအသိစိတ်နဲ့ကိုယ့်ကိုစင်ရင်မိနေကြပေါ့
ကိုသိန်းသန်းဆိုကလည်းခုလိုပြောပါတယ
်နိုင်ငံတော်ကပြောထားတဲ့စီကံအတိုင်းလိုက်နာပြီးတော့နေမယ်ဆိုရင်တော့ဒီထက်ပိုပြီးတော့ကူးဆက်နိုင်စရာအကြောင်းတရားတော့နေသွားမယ်လို့ကျွန်တော်ထင်ပါတယ်ယောဂါကတော့တကယ်ကျွန်တော်သတိထားရမယ်ယောဂါကြီးပါဆန်နေစီတွေကဇီမတက်ဖင်းနဲ့အကုန်လုံးအဆင်ပြေအောင်ဒီလုပ်ပြတဲ့အတွက်ကြောင့်မလို့ဒါအဆောင်အနေအတွက်တော့တို့တွေအဆင်ပြေတာပါလေ
လက်ရှိချိန်ဒီမှာတော့ဆိုးရအနေနဲ့မြို့တစ်မြို့ကနေတစ်မြို့ကိုကူးတန်းသွားလာရေးကစထိန်းချုပ်မှုတွေရှိနေပြီးတော့ရက်ွက်တွေအတွင်းမှာစီးဖြန်းခြင်းတွေလူများကိုမလိုအပ်ပါကအိမ်ပြင်မထွက်ကြဘူးတကြံတွင်းကာလခီးမသွားဖို့စတာတွေနဲ့ယောဂါပိုးကူးဆက်ပြန့်ပွားမှုကိုထိန်းချုပ်နေရလေတွေ့ရသလိုလာမယ့်မဟာတကြံပိတ်ရက်ကာလအတွင်းမှာအခြေခံလူဒန်းစားတွေအတွက်အိမ်အောင်တစုလင်းစံစီစားပဲကျက်သွန်စတဲ့စားတကုံ၅မျိုးကိုလည်းဧပြီလ၁၀ရက်နေ့ကစတင်ပြီးတော့ထောက်ပံ့ပေးတာတွေကိုလှုပ်ဆောင်လက်ရှိပါလိမ့်ရှင်ကျမမီတချန်ဟိမမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုဗစ် -19 ကြောင့်ထိခိုက်ရတဲ့နိုင်ငံသားပိုင်လုပ်ငန်းတွေကိုအစိုးရကချင်းငွေပေးတာမှာလုပ်ငန်းတက်တန်းအနည်းဆုံး2နှစ်ရှိမှရမယ်လို့ကန့်သက်ထားတာပါဒီကန့်သက်ချက်ကတက်တန်းမှုလုပ်ငန်းငယ်တွေအတွက်နစ်နာမှုလားလို့မေးတာမှာတော့ဂျမ်ဂျဲကုမ္ပဏီဒါရိုက်တာဒေါက်သက်စုထေကဒီသတ်မှတ်ချက်ကမြန်မာနိုင်ငံမှာပုံမှန်သတ်မှတ်ချက်ဖြစ်ကြောင်း ချင်းငွေရနိုင်တဲ့လုပ်ငန်းတွေအတွက်လဲချင်းငွေတက်တန်းကတိုးတဲ့အပေါ်မှာစိုးရိမ်ချက်ရှိနေတယ်လို့ပြောလာပါတယ်ရှင
်။သူကတော်တော်များများတော့သူတို့ကန့်သက်တာပေါ့နော်ပုံမှန်အခွန်ပေါ့နော်အဲပုံမှန်အခွန်ကျွေးချက်မရှိရတယ်ပြီးတော့လုပ်ငန်းတွေပေါ့နော်နောက်ထပ်တစ်ခုကဒီလုပ်ငန်းလိုင်စင်တက်တန်းနှစ်နှစ်ရှိတဲ့လုပ်ငန်းတွေပေါ့နော်ပြီးရင်သူတို့ကကန့်သက်တာရော SME အပြင်ပေါ့တော့ဟိုတယ်လုပ်ငန်းတွေပါမယ်စားတောက်ဆိုင်လုပ်ငန်းတွေလည်းပါမယ်ရှင
်ဆိုတော့ဒီလုပ်ငန်းတက်တန်းနှစ်နှစ်မရှိသေးတဲ့စကားစားလုပ်ငန်းတွေကတော့ရှောက်ခွင့်မရဘူးဆိုတဲ့အနေအထားဖြစ်တော့ဒီပေါ်မှာမကျေနပ်မှုတွေလည်းရှိမယ်ထင်ပါတယ်ဒေါ်သက်စုထေတို့တွေ့ပါသလား
အခုလုံးလုံးစဲတော့တိတ်တော့မကြားမိဘူးပေါ့နော်ဒါကတော့အခုလက်ရှိ COVID-19 မှာမဟုတ်ဘူးပေါ့နော်ဒီချင်းငွေမှာမဟုတ်ဘူးတခြား grant နေပဲဖြစ်ဖြစ်လုံးနေပဲဖြစ်ဖြစ်ပေါ့နော်အဲဒီ bank နေပဲဖြစ်ဖြစ်လုပ်ငန်းတက်တန်းကိုအကုန်လုံးရဲ့ criteria ကတော့နှစ်နှစ်ဆိုတာကလုပ်ငန်းနဲ့လုပ်ငန်းနဲ့အဲ့လိုပဲသတ်မှတ်ထားပါတယ်ရှင
်ဒီ bank နေကငွေချေးရင်ကောလားရှင်ဘယ်လိုဟာမျိုးတွေကသတ်မှတ်တာပါလဲ
ဟုတ်ကဲ့ရှင် bank နေကငွေချေးလို့ရှင်၃နှစ်သတ်မှတ်ပါတယ်ရှင
်အဓိကကတော့ဒီလုပ်ငန်းဆက်ပြီးတော့လေပတ်ဖို့နောက်တစ်ခုကဒီဝန်ထမ်းတွေကိုဆက်ပြီးတော့အလုပ်ပေးထားနိုင်ဖို့ဆိုရဟာလဲပါတယ်ဆိုတော့မတ်သစုသေးရောအခုဒီခြေငွေခြေတဲ့ဟာကလုပ်ငန်းကိုဆက်ပြီးတော့လေပတ်နိုင်ဖို့အထိလုံလောက်တဲ့အတိုင်းအတာမျိုးအထိရနိုင်မလား
သူထင်တကယ်လို့ကခြေငွေဒါရခဲ့မယ်ဆိုရင်လက်ထဲမှာခြေငွေရပြီမယ်လုပ်ငန်းဆက်ပြီးတော့လေပတ်လို့မရဘူးရတဲ့နေမယ်လုပ်ငန်းนี่လဲရှိနေအောင်လို့ထင်ပါတယ်
ဒီလုပ်ငန်းကြီးတစ်ခုလုံးကိုအချိန်မပြတ်ဆက်ပြီးတော့လဲပတ်နိုင်ဖို့ဘလောက်အထောက်အကူဖြစ်နိုင်ပါသလဲအခုချင်းကိုရခဲ့ရင်ဟော
အဲလက်ရှိကုန်ကျန်းနေပေါ့နော်လုပ်ငန်းဒီချိန်မှာဆိုတော့ high season အရင်ရောင်းရတဲ့ high season ကာလပေါ့နော်အဲ့လိုကာလမှာဘာဖြစ်သွားလဲဆိုတော့ဒီ covid ဖြစ်သွားတယ်ပေါ့နော်ဖြစ်သွားတော့ဆိုတော့ site တွေအကုန်လုံး site တွေအကုန်လုံးတော်တော်များများမှာပစ္စည်းတွေလောင်ပြီးသားဖြစ်ကုန်ကြတယ်အဲ့တော့ဆိုတော့အများကြီးပို့ထားပြီးသွားပြီပေါ့နော်တနင်္ဂနွေတိုင်းကလည်းသူ့ကိုဖြန့်ထားပြီးသားဖြစ်သွားတယ်။ဖြစ်သွားတဲ့အခါမှာစိုင်းဝါပစ္စည်းအများကြီးရောက်နေပြီ။နောက်နေဆိုတဲ့အချိန်မှာဒီပြဿနာကြီးဖြစ်လိုက်တယ်လို့သူ့ကိုပစ္စည်းတွေမရအောင်ရအောင်။ပစ္စည်းတွေမရအောင်ပို့စီမှာငွေပြန်ဝင်လာမယ်။အဝင်ကလည်းအဲရက်တက်နေတယ်ပေါ့နော်။မဝင်နိုင်ဘူး။သူတို့မပြေးနိုင်ဘူးဆိုတော့သူတို့ထက်မှလည်းပစ္စည်းတွေပိုက်မိများဖြစ်တဲ့အတွက်ငွေလဲမှလည်းအဲ့ဘက်ကငွေဝင်နေမှလည်းအဲနောက်နေ့ချက်ချက်ငွေရှိလာတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့စက်ရုံမှာဒီစက်ရုံမှာသူတို့ stock ပေါ့နော် inventory ရဲ့မှာအများကြီးလောင်ထားရတယ်။ဘာလို့လဲဆိုတော့ဒီအချိန်မီအော်ဒါတက်တာနဲ့အစင်းနဲ့ပေးနိုင်ဖို့အတွက်ပေါ့နော်အများကြီးလောင်ထားရတယ်ပေါ့နော်အဲ့ဒီအတွက်လည်းသူတို့စီမံကဒီထက်မှလည်းရင်ထားရတယ်အဲနောက်တစ်ခုကအဲဒီမှာလည်းရင်ထားရတယ်ဟိုဘက်မှာလည်းပေးထားရတယ် credit တွေနဲ့ပေါ့နော်ပြီးရင်နောက်ထပ်တစ်ခုကစီမံဒီချင်းကပုံချင်းတူလာမယ်ပေါ့ဂျီတီမဂျီတီရဒီယာဒီမှာထွက်တယ်ပေါ့နော်ဂျီတီမဂျီတီဒီယာဒီအများကြီးထွက်တဲ့အချိန်မှာပဲအဲအများကြီးလောင်ရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုကဒီလိုမျိုးဖြစ်သွားတော့ငွေစည်းစိမ်မှုတွေအရင်နေသွားတယ်နေသွားတဲ့အတွက်ခါကျတော့သူတို့ငွေတွေမဝင်လာတဲ့အတွက်ဒီကုန်ရတူလာမှုပိုင်းမှာလည်းအားနည်းချက်တွေရှိရပေါ့နော
်လုပ်ငန်း88ခုသူတို့ပထမဆုံးအတုအနေနဲ့ချင်းငွေချပေးလိုက်ပြီးဆိုပြီးတော့ကြီးညာထားတာတွေ့ပါတယ်ဒီဒေါ်သက်စုထေရရဖို့အလားအလာကရောမျောလင်းလို့ရနိုင်မှာသလားရှင
်သူတို့တတ်မှတ်ထားတဲ့ criteria တွေကိုခုစီမှအလုပ်ပြီးဆုံဆုံရှိပြီးသားဆိုတော့လေအဲအဲ့ဒါတွေကတော့အဆင်ပြေတယ်ပေါ့နော်အဲဒါပေမဲ့ရဖို့မရဖို့ဆိုမှပတ်သက်လို့ကတော့အရင်ကြီးလည်းမျောလင်းမထားဘူးပေါ့နော်ရခဲ့ရင်လည်းကန်ကောင်းတယ်မရခဲ့ရင်လည်းကန်ကောင်းတယ်ပေါ့နော
်ဒီချင်းငွေကတစ်နှစ်သူတို့ကတစ်နှစ်သက်တမ်းပေးမယ်ပြီးတော့ပြန်ဆက်ရမယ်ဆိုတော့ချင်းငွေသက်တမ်းကအရင်မြန်တူမနေဘူးလား
အဲ့ဒါအကြောင်းပေါ့နော်အရင်တူနေတယ်ပေါ့နော်တစ်နှစ်ထဲဆိုတော့အတိုင်းတာလေအဲ့တော့ဒီတစ်နှစ်အတွင်းမှာဒီလုပ်ငန်းအဲဒီကျန်းမာရေးအကြောင်းပေါ်တော့ပြီးသွားလို့လုပ်ငန်းတွေပဲချိန်ပြန်ဆမယ်ဆိုတော့လေကိုမတိချောင်းလေမတိချောင်းတော့ဒီတစ်နှစ်အတွင်းမှာပြန်ဆက်နိုင်ဖို့ဆိုတာကတော့တော်တော်များများတော့အဲ့ဒီအပေါ်မှာစိုးရိမ်စရာရှိကြတယ်ပေါ့နော်အားကြောင့်စုလေစုပြပြဟိုရခဲ့တယ်လေကန်ကောင်းတယ်ဟိုမရခဲ့လေကန်ကောင်းတယ်ပေါ့နော်အားကြောင့်စုအစကလုံးဝမလျှောက်တော့ဘူးဆိုပြီးနေနေတာမလျှောက်တော့ဘူးပေါ့နော်အခုကမှဖောင်ပိတ်မဲ့ရနေချမှကပ်ပြီးတော့တင်လိုက်တာရှင်
ဒီလုပ်ငန်းတွေကဘယ်ချိန်မှပြန်ဆနိုင်မလဲဆိုတာကဒါတွတ်လို့မရတဲ့အခြေအနေမျိုးဖြစ်တယ်။အစိုးရဘက်ကအတိုးနှုံးကတော့အတော်တက်တာပေါ့နော်တရားခိုင်နှုံးဆိုတော့ဒါပေမဲ့ချင်းငွေတက်တန်းကတူတဲ့ခါရောက်တော့ဒီငွေကိုပြန်ဆက်ဖို့ဆိုတဲ့အခါမှာဘလို့များစဉ်းစားထားလဲတကယ်လို့လုပ်ငန်းတွေလည်းပြန်ပြီးတော့မလဲနိုင်ဘူးဆိုတဲ့ခါရောက်တော့ဒီချင်းငွေကလုပ်ငန်းထဲမှာပဲဟ ိုဒါရောက်သွားမဲ့အခြေအနေမျိုးကလည်းရှိတယ်ဆိုတဲ့ခါရောက်တော့ချင်းငွေပြန်ဆက်ရေးအပိုင်းမှာဒီလုပ်ငန်းရှင်တွေအနေနဲ့ဘယ်လိုစဉ်းစားထားကြပါလဲရှင
်သူတို့အနေနဲ့ကတော့ဒီလုပ်ငန်းသားပြန်ပြီးတော့မလဲပတ်နိုင်မှုဆိုသူ့စီမံငွေကုန်ကလေးရဲ့စုစီမံအရင်ွေတော့တည်တံ့ထားထားတယ်ရှင်ထားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာကကိုကလုပ်ငန်းလေပက်ပြီဆိုရင်မှဒီဟာကိုကိုတေချာပေါ့ပြန်ထုတ်သုံးမယ်ပေါ့နော်ပုံမှန်တိုင်းရက်နေမှာဆိုရင်သူတို့လုပ်ငန်းမှာပုံမှန်အရင်ငွေနဲ့ပဲသူတို့တက်တက်ဒီတန်းထားထားတယ်ရှင်ဖြောက်ထားတဲ့ငွေကလည်းအဲသူ့အတွင်းမှာတော့ဒါအရင်ငွေပုံစံမျိုးပဲရှင်းဖြောက်ထားတာပါမှာ
ဆိုရခဲ့တော့ဒီအစိုးရရဲ့ COVID-19 ချင်းငွေရဖို့ဒေါက်တာစုထေရို့အတွက်ဘလောက်အရေးကြီးပါတယ
်လဲစာလုံးတက်ကိုကုန်ကျန်းတွေအများကြီးလောင်ရတဲ့အချိန်မှာအဲကိုကငွေဝင်တာတွေမရှိဘူး inventory ရဲ့မှာသူကအရန်ကုန်ကြော်တွေအရန်များနေတယ်ပေါ့နော်အဲအဲ့ဒီမှာငွေနည်းနည်းကျန်းဖြစ်သွားတဲ့အတွက်သူကဒီဒါရခဲ့မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လက်ပတ်မှုတော်တော်နည်းနည်းပို့ပြီးမြန်ဆန်မယ်လို့တော့ထင်တယ်ပေါ့နော်အဲ့ဒါကတစ်ခုအဲနောက်ထပ်တစ်ခုကဘာရှိမလဲဆိုတော့အခုတန်းနေအဲခီးသွားတယ်နောက်တစ်ခုကအကြီးကအဲ့ဒါတွေပဲအကိုရအောင်မပကံပေါ့နော်ဟိုခီးသွားများတဲ့နေရာတွေမှာကွာ300လာများလာပေါ့เนาะညာရအခုအဲ့လိုကြီးပြဿနာတက်သွားတဲ့အချိန်မှာပြတ်သွားတဲ့အချိန်မှာသူတို့တော်တော်များများငွေဆုံးရှုံးမှုတွေလည်းသူတို့မှာရှိရပေါ့เนาะအဲ့ဒီချင်းငွေတန်ရမယ်ဆိုရင်တော့လုပ်ငန်းကစရခဲ့အောင်တော့တောင်းပါပဲပုံမှန်တိုင်းပြန်စီစဉ်မှပြန်ပြီးတော့ကောင်းကောင်းနဲ့တက်နိုင်မယ်လို့ချင်းပေါ့เนาะ
အမေရိကန်ပြည်အောင်စုမှာအချမ်းသာဆုံးတဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ပြီးရန်ငွေဖြစ်တဲ့ဒေါ်လာ10သန်းတည်တည်လှူဒန်းသွားပါတယ်။နိုင်ငံတော်လွှားမျိုးအနှံ့ပြားနဲ့ဒီမှာကြီးပြင်းနေထိုင်ခဲ့တဲ့ဒေသတွေမှာဒီကူးဆက်ကပ်ပြီးကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလှူဒန်းပါတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါ။အသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စစ်ဆပီပြည်နယ်မှာဆင်းဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ်တန်နက်စီပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလှူဒန်းတဲ့ငွေတွေကတချို့ကတော့ America's Food Fund လို့ခေါ်တဲ့ Brahita လုပ်ငန်းအသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကတော့ Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့မင်းသား Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ပေးကြောင်းအထူးကရဆောင်လူမှုအတိုင်းဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေးတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေနောက်ပြီးတော့ဝင်ငွေနှိပ်မိသားစုတွေတက်ကြီးရွယ်ဝတွေအလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။မယ်လော်ကီပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိစားစရာမရှိတော့တဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာတွေကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြီးအများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ်သူလူတဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတာတော့မပြောပါဘူးအမေရိကန်ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ခြင်းရှောက်ထားသူအရေးအတွက်အများဆုံးအနေအထားအဖြစ်နဲ့ 6.6 တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Oprah ကသူ့ရဲ့ငွေတွေလှူဒန်းမဲ့အကြောင်းကိုကြေညာတာဖြစ်ပါတယ်ရှင်။အမေရိကန်ပြည်အောင်စုကနာမည်ကျော်အစိုးရဖိန်းနဲ့သူ့ရဲ့သားလေးတို့ COVID-19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးနေကောင်းလာပါပြီလို့ဖိန်းကပြောပါရယ်။အခုထပ်ပြီးတော့ဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်အရွယ်သားလေးမှာပါ COVID-19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးစစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကတည်းကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးလည်းအိမ်မှာပဲခွဲပြီးတော့နေပါရယ်။ပြခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးစစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့သားလေးဓာတ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါသူက COVID-19 ရန်ငွေဖြစ်တဲ့ဒေါ်လာတသန်းလှူဒန်းသွားပြီးတော့ Philadelphia မြို့က Temple တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရန်ငွေနဲ့ Los Angeles မြို့တော်ဝင်အရေးပေါ် COVID-19 ကပ်ဘေးရန်ငွေတို့အတွက်တဝက်စီသူလှူဒန်းသွားတာဖြစ်ပါတယ်ရှင်
အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဒီမှာပုံသဏ္ဍာန်လိုဒီပေးရတဲ့ shape ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော့
in bad shape
ဖြစ်ပါတယ်စာလုံးပေါင်းက I and in ကအထက်မှာရှိနေတာဖြစ်နေတာ bad bad ကဆိုတာ shape shape ကပုံပန်းသဏ္ဍာန်ပုံစံဆိုတော့စကွိုက်ထုံရဲ့တိုက်ရိုက်ဒီပေးကတော့ဆိုးနေတဲ့ပုံစံဒါမှမဟုတ်ဆိုးနေတဲ့ပုံပန်းတံပေါ့လူတဦးအနေနဲ့ကျန်းမာရေးအခြေအနေသိမကောင်းလာဘူးဆိုးရင်ရတဲ့အခြေအနေမှာရှိနေတယ်လူပုံပန်းကြည့်ရတာလဲသိမဟန်ဘူးပုံပြက်ပန်းပြက်ဖြစ်နေတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is in real bad shape he's 100 pounds overweight. So he needs to exercise and watch his diet.
John ကတော့တကယ်ကိုပဲပုံပြက်ပန်းပြက်ဖြစ်နေပြီ။ तू ကရှိတင်ထားတဲ့ပိုးပြီးပေါင်တရာလေးနေတယ်လေ။ तू လေ့ကျင့်ခန်းယူပြီးနေ့စဉ်စားတဲ့အစားအစာကိုလည်းစင်စင်ချင်းချင်းကြည့်ပြီးစားသင့်ပြီလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
John is in real bad shape. He's 100 pounds overweight, so he needs to exercise and watch his diet.
In bad shape, go. Deshi ne da magawu. Sibaye na ngaye sare chini di nule tuwebi tungu ya bari. Sibaye chini mahamu suyi. Sibaye ha in bad shape boshi. In bad shape ga achini mahana suyin achini kaune hane suyin yo belu idiom go thum le
in good shape
sure idiom go yi nyon thum nai ba de sa lung paung ga i and in ga the ma g o o d good ga kauna s h a p e shape ga pung ban dran so ro sgwai lung ye dai yai de be ga ro kaung ne pung ban dran bo idiom de be ga le sin du ba de achini hane kaung ne လူဆိုရင်လည်းကြည်ရမြင်ရတာကြံ့မာနေတယ်ကြည်လို့ရှုလို့ကောင်းတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ကျမတို့မြန်မာဘန်စကားမှာတော့ okay ဆိုပြီးပြနေတာပေါ့ရှင်ဒီသုံးနေပတ်တယ်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe is 60 years old but he is in good shape as he exercises regularly and watches what he eats.
ဂျိုကအသက်60ရှိပြီဒါပေမဲ့လို့သူကတန်တန်မမပဲလေ့ကျင့်ခန်းမှန်မှန်ယူတယ်သူစားတဲ့အစားအစာလေးဒီယူဆိုင်ကြည့်စားတယ်လေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe is 60 years old but he is in good shape as he exercises regularly and watches what he eats
တတိယတင်ပြပေးမယ့် idiom အသုံးကတော့
out of shape
ဖြစ်ပါတယ်စာလုံးပေါင်းက OUD out ကအပြင်းလို့လွန်ကောက်ဒီပေးရပေမဲ့လို့ဒီနေရာမှာ OF of preposition ပြီးပေနဲ့တွဲသုံးထားတဲ့ out of ကတော့အပြင်းကိုရောက်နေတာလို့ဒီပေးရပြီး SHAPE shape ကတော့ပုံပန်းသဏ္ဍာန်ဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်ဒီပေးကတော့ပုံပန်းသဏ္ဍာန်အပြင်းကိုရောက်နေတာပေါ့ idiom ဆိုတဲ့သဘောက်ဒီပေးကလည်းရှင်းနေလို့ဆိုရမှာပါလူဆိုရင်ရှိတဲ့နဲ့ပုံပန်းသဏ္ဍာန်တိုင်းမရှိတာပုံပြက်နေတာအဝလွန်တာကျမကြီးဆိုရင်လေကိုအသက်ရွယ်အလိုက်ကျမကြီးကောင်းတဲ့လောက်မကောင်းတာအခြေအနေမဟာနာမျိုးကိုဆိုတာဖြစ်ပါတယ်စောစောက in bad shape ဆိုတဲ့ idiom အသုံးနဲ့တော့ဆင်တူတယ်လို့လည်းဆိုရမှာပေါ့ရှင်ကျမတို့တွေအသက်တွေရလာပြီဆိုရင်ပြောလို့ရှိတာကတော့လှေကားတစ်တွေမတက်နိုင်တော့ဘူးတက်ပြီးလို့အပေါ်ရောက်ရင်လေဟောဟဲဟောနေမောနေတာပဲအရင်ကလိုတော့မလုံနိုင်တော့ဘူးဆိုရင် I'm out of shape လို့ရည်ညွှန်းပြောနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင်
Although John is still young, he seems out of shape. He cannot run very fast.
John nga atin nye di bi me lu le. Tu ga ro pong pye pan pye phin ni bi le. Tu shi tin ne jam ma yi ne ma nyi do bu. Tu myan myan ma pye nai do bu lo lung gao di bi ya ba de. U ma go naw ta khaw na sin chi chan ya aw.
Although John is still young, he seems out of shape. He cannot run very fast.
Ku na song tin pya pe me idiom atong ga ro.
Back into shape.
Phit ba de sa lung paung ga back back ga byan phit da into into ga a the do lo lung gao di be ya pi back go into wi be preposition ne di niya ma twae tung tha de back into ga ro niya yin go byan yauk da bo. SHAB shape ga pung man dran so lo sa kwai lu ye dai yai di be ga ro mu yin pung man dran go byan yauk de tbo myo go so lo da phit ba de. ဒီနေရာမှာလေ idiom အဓိပ္ပာယ်ကတိုက်ရိုက်အဓိပ္ပာယ်နဲ့သိမကွာထားပါဘူး။ကျမကြီးပြန်ကောင်းလာတာအခြေအနေပြန်ဟန်ကျလာတာလူပုံပန်းတရာဆိုရင်လေပြန်ပြီးကြည့်လို့ကောင်းလာတာမျိုးအချိုးကျလာတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနေပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ If you want to play on our football team, you have to first get yourself back into shape.You need to lose at least 10 pounds.
Kimya chino ro bolun tin ma win bi gaza chin ne su yin no patma u song kimya chat ma yi pyan kaung aw lou phu lu de. Ko a le chin paung a ne song 10 paung cha phu lu de le lu de bi ya ba de. U ma go naw ta khaw na sin chi chan ya aw.
If you want to play on our football team, you have to first get yourself back into shape. You need to lose at least 10 pounds.
တို့ရရှိများကိုဒီသတင်းပါ shape နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
in bad shape, in good shape, out of shape, back into shape
တို့ဖြစ်ကြပါလေနောက်သတင်းပါကုလိုချီမျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံမှာတနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့အစောပိုင်းထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်ခံအတီးပြုလူနာအသစ်22ဦးထဲမှာနိုင်ငံကျော်တေးသန့်ရှင်မျိုးကြီးလည်းပါဝင်ပါတယ်ရန်ကုန်တိုင်းဗဟန်းမြို့နယ်ပလဲကွန်တိုမှာနေတဲ့ဂီတပညာရှင်မျိုးကြီးမှာကိုဗစ် -19 ကူးစက်ခံထားရကြောင်းဗဟန်းမြို့နယ်ပြည်သူ့လွှတ်တော်မှဥထွန်းမြင့်ကအတည်ပြုထားတာပါအင်္ဂါနေ့မနေ့ခင်းအစောပိုင်းထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံအတည်ပြုလူနာအသစ်22ယောက်တွေ့ရှိခဲ့ရပြီးစုစုပေါင်း62ဦးထိရောက်ရှိသွားပြီဖြစ်ပါတယ်အများပြည်သူကြားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန္တရာယ်မဖြစ်စေဘဲပြည်သူတွေလုပ်ငန်းခွင်ပြန်ဝင်ရေးခွင့်ပြုရမယ်ပုံစံနဲ့အချိန်ကိုကဘာတလွှာအစိုးရတွေကြားချိန်ဆနေကြပါတယ်စပိန်နိုင်ငံမှာတနင်္လာနေ့ကကန့်သတ်တားမြစ်ချက်တချို့ကိုဖြေလျှော့ပေးခဲ့သလိုပဲတောင်ကိုရီးယားနိုင်ငံမှာတော့အိမ်ထဲမှာပဲနေဖို့ညွှန်ကြားချက်လျှော့ချပေးနိုင်ရေးဆွေးနွေးနေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အီတလီနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တန်အဆိုးရွားဆုံးခံစားရတဲ့နိုင်ငံမြောက်ပိုင်းကဗင်နီတိုမှာတော့အင်္ဂါနေ့ကစလို့လူတွေအိမ်ပြင်ထွက်ခွင့်ပြုဖို့နောက်လေဟာပြင်ဈေးတွေပြန်ဖွင့်ခွင့်ပြုဖို့အာဏာပိုင်တို့စီစဉ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားရေးပုံမှန်ပြန်လည်လဲပတ်မလားဆိုတာကိုမကြခင်ဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောပါရယ်။အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလောယာယီရက်ဆိုင်ထားပါရယ်။ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်ပေးနေပါတယ်။ VOE အစီအစဉ်တွေကိုအားပေးနှင်တဲ့အတွက် Y.2 Y.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နှစ်သက်ကိုအခါသမယဖြစ်ကြပါစေရှင်။ကျွန်မသင်္ကီးထိုက်ပါ
This program has come to you from the Voice of America, Washington.